ရန်ကုန်နဲ့မန္တလေးပါဝင်နိုင်ငံတော်ကမြို့တွေမှာဆရာနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့မှဆက်လက်ဖြစ်ပွားခဲ့ပြီးတော့ရန်ကုန်မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်၄ယောက်သေဆုံးသွားခဲ့ပါတယ်။တာမွေပါဝင်တချို့မြို့နယ်တွေကရက်ွက်တွေလမ်းတွေထဲကိုဝင်ရောက်ပြီးတော့ပစ်ခတ်ချင်းချောက်တာတွေလုပ်ခဲ့သလိုကားတွေကိုလည်းဖျက်ဆီးခဲ့ပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်နေနှင်းခဲ့တာကြောင့်ဒီနေ့မှာဆန္ဒပြတဲ့သူ၄ယောက်ထပ်မင်းတည်ဆုံသွားခဲ့ပါတယ်။ဆန္ဒပြပွဲတွေဟာမြို့နယ်တချို့မှာပဲဂျူသားဂျူသားရှိနေခဲ့ပြီးဒါကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်နေနှင်းခဲ့လို့တာဂီရတောင်ဥကလာတာမွေနဲ့လိုင်မြို့နယ်တွေမှာတယောက်စီတည်ဆုံခဲ့တာပါ။တာမွေမြို့နယ်ကြောင်မြောင်းကမြို့တစ်နှစ်လန်းထိပ်မှာဒီနေ့နေ့လယ်ပိုင်းကလူငယ်တဦးပစ်ခတ်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တာမွေမြို့နယ်မှာနေထိုင်သူတဦးက VOA ကိုအခုလိုပြောပါတယ်။
ကျောင်းကတော့ဒီကလေးတစ်ယောက်ကတော့ဗျာဒီဒုတိယပြည်လမ်းထိပ်မှာဒီ hash shot ပဲမကောင်းဘူးလေချက်ခံရရတယ်။အဲနာအိုင်းနာမှာတခါလေးဆုံးသွားတာနော်။27ဆင့်လို့ကြားတယ်ဟုတ်။ကလေးကောင်းလေးပြန်ဆုံးသွားတယ်။မနေ့ညဒီမှာဝင်ချမ်းထားတယ်မနေ့ကလည်းချက်ခတ်ထားတယ်ပြောင်းမှုတတိယတပိတ်ကအဲဒီကျောင်းကောင်းလေးမှာရှိဘူးလို့ပြောရတယ်။ဒီငယ်တယောက်မစဲဆိတ်တော့တော့ဆုံးဆုံးပြီးရရှိတော့။အဲအဲ့ဒါကိုကဘယ်ဘလိုင်းကိုချက်ချသွားတာလဲ။ဆန္ဒပြဖို့လုပ်တယ်တော့မှန်တယ်မကြောက်လို့ပြသေးပါဘူးဒီတိုင်းလဲသူတို့လူလေးစုတွေမရှိသေးဘူးအဲ့မှာဖြစ်တာပဲဖြစ်တယ်အတင်းဆုံးအတန်မုန်းတွေပေါ့ဒီဘာမှတော့တော့ပါကြီးလို့ပါနဲ့ဒါပေမဲ့တကယ်ကျတော့ကြီးအဆင့်နဲ့ဖြစ်တာပေါ့ဟ
ာကောက်ဆက်ပါလေ
ဒါပြင်လုံလုံရေးအာနာပိုင်းလေးဟာရက်ွက်တွေလမ်းနေတဲ့ကိုဝင်ပြီးပြစ်ခတ်တာတွေချင်းကြောက်ပြောဆိုတာတွေလုပ်ခဲ့သလိုလုံလုံရေးရတားဆီးထားတဲ့အကာရန်တွေကိုလည်းရက်ွက်နေပြီးသူတွေကိုအတင်းဖယ်ရှားခိုင်းတာတွေရှိခဲ့ပါတယ်တာဝန်မျိုးနယ်တွေက168လမ်းမှာဆိုရင်လေလမ်းမမှာရထားတဲ့ကားတွေကိုဘူလိုဇာနဲ့ထိုးသွားတာကြောင့်ကားတွေအတော်များများထိခိုက်ပျက်စီးသွားခဲ့တယ်လို့ပြောပါရယ်
။မနေ့ပိုင်းတည်းကဈေးထဲဒီမှာလူတွေဒီလိုတင်းခေါ်ပြီးတော့ဒီအကျဉ်းကားရံလေးအတင်းဖယ်ခိုင်းရတယ်လို့ပြောတယ်။နောက်ဈေးကတော့ကားကြီးအစည်းတော်များတယ်ကျွန်တော်တို့နဲ့မှာအကားစီးပြန်မထားဘူးလို့ဆိုပြီးတော့အဲ့ဒါကြီးခေတာသူ့အကြောင်းပြပြီးတော့သူ့အိမ်ကိုဈေးကရထားတဲ့ကားတွေကိုလည်းအစည်းကြီးတယ်ဆိုတော့သူပျက်စီးသွားတယ်။အဲ့ဒီလိုတိုင်းထိုးချပြီးတော့
ဒါပြင်တာဂီရာမြို့နယ်6ရက်ကွတ်အတွင်းမှာလဲစစ်တပ်နဲ့ရဲတပ်ဖွဲ့အဒီဘက်ကဒီနေ့ညနေပိုင်းမှာပြစ်ခတ်နေနေတာကြောင့်တယောက်တည်ဆုံးပြီးတော့မြို့သမီးတူပါဝင်3ယောက်ထံရရသွားခဲ့တယ်လို့လည်းသိရပါဗျ။ဦးလေးရု
ပ်ပြင်းတ
ော့ဒါပြင်လမ်းဘေးမှာရပ်ထားတဲ့ကားတစ်စီးရဲ့မှန်ကိုရိုက်ခွဲဖျက်ဆီးနေတာကိုလည်း Facebook လူမှုကွန်ရက်တွေမှာတွေ့ကြရတာ
။
မလီဘက်မှာတော့မြားတော်ကျောင်းလိုက်ကတန်ကားလေးဥဆောင်ပြီးတော့မြားတော်တပိတ်စစ်ကျောင်းကဒီနေ့မှခြိတက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ကိုထောက်ခံကြောင်းဆိုင်းပုတ်တွေပို့စာတွေခိုင်ဆောင်ပြီးတော့ညဉ့်ညံ့စွာဆန္ဒပြခဲ့ကြပါတယ်။တချိန်တည်းမှာပဲအကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့မန်ဒေးကရထားပို့ဆောင်ရေးဝန်ထမ်းတွေကိုသူတို့ရဲ့ဝန်ထမ်းအရာတွေကနေမတ်လ22ရက်နေ့နောက်ဆုံးဖယ်ပေးဖို့ပြောထားတာကြောင့်ဝန်ထမ်းတွေဟာသူတို့ရဲ့နေအိမ်တွေကနေစတင်ပြောင်းရွှေ့နေကြပြီးတော့မြို့ကန်ပြည်သူတွေကလည်းကူညီနေကြတယ်လို့သိရပါတယ်။ပဲခူးမြို့ဘက်မှာဆိုရင်လည်းပဲခူးမြို့စက်တော်တွင်းမှာစစ်ကောင်စီဘက်ကပစ်ခတ်တာကြောင့်၄ယောက်ထပ်မံထိခိုက်ဒဏ်ရာရသွားခဲ့တယ်လို့သိရပါတယ်။အခုလိုစစ်တပ်နဲ့ရဲတပ်ဖွဲ့ကရက်ွက်တွေတဲကိုဝင်ရောက်ပစ်ခတ်တာတွေကြောင့်လူတွေရဲ့ဘဝတွေဟာဘေးကင်းလုံခြုံမှုမရှိတော့ဘူးလို့လည်းတာမွေမြို့ကန်ကပြောပါတယ်။
အခုကတော့ပြောရရင်တော့ဒုံးကကိုသူ့ခုနပြောလို့ပါနော်ဒုံးကျုံဆန္ဒပြရတဲ့တပိတ်ချဲကပါရင်ပါဝင်နေတဲ့သူတွေမှမဟုတ်ပါဘူးသူရုပ်ကုန်ကြည့်သူကိုယ်တိုင်လည်းမလုံခြုံပါဘူးကွာဘယ်သူမှအိမ်ထဲနေလည်းမလုံခြုံအင်ထွက်လည်းမလုံခြုံအပြင်ထွက်တဲ့ကတော့ဟိုမလုံခြုံလို့ဖြစ်လေအိမ်ထဲကလည်းလုံခြုံနေတော့ဖြစ်ပါတော့ဒါတော့ဘုရားညတ်ကမရဘူးသူကအခုကဘာမှဟိုတွေလည်းမရှိဘူးဒီတရားလည်းလုပ်ပဲဝန်ကြီးမလို့ဝန်ထမ်းတို့ထွက်ပြီးတော့လုပ်ချင်လို့လုပ်ကိုရင်းနေခေါင်းပန်းနေခံရရှိရလို့လုပ်တာပေါ့နော်စိုင်းဒီပါလေဆိုတော့ဝန်ကြီးချင်းကြီးလည်းတို့ရဲ့အခါကျတော့ပေးကြတာပြောရတော့လုံးဝကိုကျွန်တော်ကဟိုမလုံမချုံဖြစ်နေတဲ့အနေအထားပေးကြတယ်နိုင်ငံရဲ့ဒီစစ်တပ်နဲ့ရေးဆောင်မလုံမချုံဖြစ်နေတာပေါ့နော်ပြောရတော့ပေးကြတယ
်ဖေဖော်ဝါရီတနေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်ဆန္ဒပြပွဲတွေကိုပြစ်ခတ်နေနှင်းခဲ့တာကြောင့်အခုဆိုရင်တည်ဆုံးသူဦးရေဟာ140ကျော်သွားပြီဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ